Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်6နိုင်ခွဲကနေ9နိုင်အထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအတန်းစမှာဒီကနေ့ညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အာဖရိကຫນွယ်ဘွားအမေရိကန်နိုင်ငံသားတူကိုရဲကပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှာလော့မြို့မှာ3ရက်မြောက်ဆန္ဒပြခဲ့ကြပါတယ်ဆီးရီးယားနိုင်ငံကသဘုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့ကိုပြစ်မှတ်ထားပြီးတောက်ချာနေကလေကြောင်းကနေအချိန်30ထက်မနည်းတိုက်ခိုက်ခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့လမ်းဘေးထောင်ဘုံပေါက်ကွဲခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်3ဦးသေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမှာကအင်းဝအချုပ်ဆိုင်ကအင်ကူမင်းကလေးနှစ်ဦးကိုနှိပ်စက်တဲ့အမှုမှာလူအခွင့်ကော်မရှင်ကရောကြီးနဲ့ခြေအေးဖို့ဂျားဝင်စိတ်ဆက်တဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဖို့ PR တွေပေးနေတဲ့အပေါ်မှာ
ကျွန်တော်တို့ဖွဲ့တာဥရင်နဲ့ဖွဲ့တာဖြစ်တဲ့အတွက်ကြည့်ရကျွန်တော်တို့ကိုဖြစ်မဲ့လူလဲမဲ့ဆိုလဲဥရင်နဲ့အမှုတော့ရမှာလဲ
ကော်မရှင်ဒုက္ခဦးစင်နိုင်ကအခုလိုတုံ့ပြန်ဖြေကြားချက်ကိုလည်းနားဆင်ကြရမှာပါဒါပြင်ကရင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းထောင်တို့ကကြီးညာပေးသွားမှာပါရှင
်အာဖရိကຫນွယ်ဘွားအမေရိကန်နိုင်ငံသားတို့ကိုရဲကအငင်းပွားစရာပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံအရှေ့ခြမ်းမြောက်ကရိုလိုင်းနားပြည်နယ်ရှာလော့မြို့မှာ၃ညမြောက်အဖြစ်နဲ့ဇန္နာပြခဲ့ကြပါတယ်ဇန္နာပြပွဲအများစုဟာငြင်းငြင်းညံ့ညံ့ပဲရှိခဲ့ပါတယ်ည၁၂နာရီနောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုဇန္နာပြသူရာပေါင်းများစွာကလိုက်နာခြင်းမရှိပဲတောက်ကြနေအစောပိုင်းကအထိလမ်းဒီပေါ်ကိုထွက်ပြီးတော့ဇန္နာပြခဲ့ကြတာပါဇန္နာပြသူတွေဘက်ကငြင်းညံ့စွာဇန္နာပြနေသမျှသူတို့အနေနဲ့ညမထွက်ရအမိန့်ထုတ်ထားတဲ့အတိုင်းရေးယူဆောင်ရွက်သွားဖို့အစီအစဉ်မရှိဘူးလို့အနာပိုင်းဒီဘက်ကပြောပါတယ်ဇန္နာပြတဲ့သူတချို့နဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေလက်ဆွဲနှုတ်ဆက်နေကြတာကိုလည်းရုပ်သံဗီဒီယိုတစ်ခုမှပြထားပါတယ်။ကျော်စော်ပရင်းလေးညားကတော့ဆန္ဒပြတဲ့လူကြီးဟာရှာလော့မြို့လေကောင်မှာကြီးတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲအတော်များများကငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံဘုံတုံးခဲ့တာတော့တစ်ချိန်ရှိခဲ့ပါတယ်။ရောဘတ်ဂျီဇန်နေမျက်ရည်ရုံဘုံတွေကင်ဆောင်ထားတဲ့အကြမ်းဖက်နေနေရေးဝတ်စုံတွေနဲ့ရဲတွေကိုမြို့အနက်မှာလည်းနေရာဖြန့်ကျက်ပြီးတော့ချထားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးပက်မက်ခရိုရီကတော့ရှာလော့မြို့မှာအရေးပေါ်အခြေအနေကိုကြီးညာထားပြီးတော့ဘလို့ကြမ်းဖက်မှုဖျက်ဆီးတိုက်ခိုက်မှုကိုမဆိုကျွန်တော်တို့အနေနဲ့တီးခံသွားမှာမဟုတ်ပဲဥပဒေချိုးဖောက်သူတွေကိုရဲကဖမ်းဆီးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့ကတပုံအဖွဲ့ထိန်းချုပ်ထားရနေရာတွေကိုပစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေဒီကနေ့အပြင်းထန်ဖြစ်ပွားခဲ့ပါတယ်ကြာရပရင်းနေ့ညပိုင်းကနေဒီကနေ့မနက်အစောပိုင်းအချိန်ထိလေကြောင်းတိုက်ခတ်မှုအကျဉ်30ထက်မနည်းရှိခဲ့တဲ့အကြောင်းဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်ဒီဘုံကျဲတိုက်ခတ်မှုအတွင်းမှာဆီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ရဲ့အဆောက်အဦတွေထက်ကနှစ်ခုကိုထိမှန်ခဲ့တဲ့အကြောင်းအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါရယ်ဆီးရီးယားနိုင်ငံတွင်အချိန်မြင့်လာနေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ရုရှားနိုင်ငံဘက်ကတကူးကူးလုတ်ကင်ပေးလို့စိတ်ဒါမှမဟုတ်လုတ်ကင်နိုင်စွမ်းရှိရလားဆိုပြီးအမေရိကန်စစ်ဘက်နဲ့ထောက်လှမ်းရေးအရာရှိတွေကမေးခွန်းထုတ်နေကြသလိုဆီးရီးယားနိုင်ငံတွင်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာဘေးထုတ်ကဆိုးကြီးကိုအတွန့်ရှင်အောင်လုပ်နေတယ်လို့လည်းသူတို့ကဆွဆွဲလိုက်ပါတယ်။အလက်ပုံမျိုးရင်းကသဘုံတွေထိန်းချုပ်ထားတဲ့ဒေတာတွေကိုပြန်သိမ်းဖို့ထိုးစစ်ဆင်နွှဲမယ်လို့ Syria စစ်တပ်ကကြာရာပရင်းနေ့မှာကြေညာလိုက်ပြီးဒီဆွဆွဲချက်ထွက်ပေါ်လာတာပါ။ Syria အစိုးရရဲ့ကြေညာချက်ကြောင့်အပြည့်ရသဘောတူညီမှုပြန်လည်ရယူပြီး9နှစ်ကြာပြည်တွင်းစစ်တမ်းခံရတဲ့ပြည်သူတွေစီအကူအညီတွေပေးပို့ဖို့ဆိုတဲ့မျှော်လင့်ချက်တွေပြက်ပြားသွားခဲ့ရပါတယ်။
အမေရိကန်ပြည်ထောင်စုကိုကြမ်းဖက်တိုက်ခိုက်ခဲ့တဲ့ September 17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးမှာအသက်မသေဘဲချမ်းရည်သူတွေနဲ့တိုက်ဆုံသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နေနာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ Saudi အစိုးရဘက်မှတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအမေရိကန်သမ္မတ Barack Obama ကဗီဒီယိုအာဏာသုံးပြီးဒီကနေ့တောက်ချာနေ့မှာပယ်ချသွားမှာဖြစ်ပါတယ်ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေအပေါ်မှာတရားဥပဒေကြောင်းအရအန္တရာယ်တွေရှိလာနိုင်တယ်လို့သမ္မတဥပမာကပြောပါတယ်ကျွန်တော်တို့အနေနဲ့ဒီဥပဒေကြမ်းဟာမကောင်းဘူးလို့ယုံကြည်တယ်ဆိုပြီးအင်မီတော်ပြောခွင့်ရပုဂ္ဂိုလ် George Arnest ကလည်းပြောပါတယ်သမ္မတဥပမာဘက်ကဗီဒီယိုအာဏာသုံးပြီးပယ်ချတာကိုကြော်လာနိုင်ဖို့အတွက်လွှတ်တော်ကလည်းမဲခွဲဆုံးဖြတ်သွားမယ်လို့ယူဆပါတယ်သမ္မတရဲ့ဗီဒီယိုအာဏာကိုကြော်လာဖို့အတွက်ဆိုရင်တော့လွှတ်တော်အမတ်တွေရဲ့ထောက်ခံမဲ့သုံးပုံပုံရရှိဖို့လည်းလိုအပ်ပါတယ်September 17အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခြင်းမရှိဘူးလို့ Saudi အစိုးရဘက်ကတော့ညင်းဆိုထားပါတယ်။ဒါမဲ့လည်းဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့လေရင်ပြန်ပြီးဆွဲသူ19ယောက်ထက်က15ယောက်ဟာ Saudi နိုင်ငံသားတွေဖြစ်ကြပါတယ်။ ဒီလိုလုပ်လိုက်ခြင်းအားဖြင့်အမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တယ်လို့ကာကွယ်ဝန်ကြီးဟောင်းဝီလျံကိုဟန် CIA အကြီးအကဲဟောင်းမိုက်ကယ်မော်ရယ်နဲ့သမ္မတဟောင်း George W. Bush ရဲ့အမျိုးသားလုံခြုံရေးကြံပေးစတီဖန်ဟက်ဒလီတို့အပါအဝင်ထိပ်တန်းလုံခြုံရေးကြံပေးတချို့ကလွတ်တော်အမတ်တွေကိုရေးပို့ထားတဲ့စာကိုတွေ့ရှိခဲ့တယ်လို့လည်းပြင်သစ်သတင်းအေဂျင်စီကဖော်ပြပါတယ်ခင်ဗျာ
American ပြည်ထောင်စု New York နဲ့ New Jersey မှာပုံထောင်ခဲ့တဲ့အမှုနဲ့တရားစွဲခံရတဲ့အမတ်ခန်ရာမနီရဲ့တိတာတဲ့အစွန်ရောက်ဝါဒဆွဲကိုင်းတဲ့အပြုအမူတွေကို2014ခုနှစ်အတွင်း American ဘဟုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကိုကိုယ်တိုင်အကြောင်းကြားခဲ့တယ်လို့ရာဟာမီရဲ့အဖက်ဖခင်ကပြောပါရယ်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကို2013ခုနှစ်မှာတွားရောက်ခဲ့ပြီးတဲ့နောက်သူ့သားရဲ့အပြုအမူတွေပြောင်းလဲသွားတယ်လို့ AP သတင်းဌာနနဲ့တောက်ကြားနေကတယ်လီဖုန်းဆက်မင်းမြတ်မှုအတွင်းမိုဟာမက်ရာဟာမီကပြောပါရယ်ခီးကပြန်ရောက်လာပြီးတဲ့နောက်သူ့သားဟာအရင်လိုမဟုတ်တော့ဘူးလို့လဲဥရုဒူဘာလာနဲ့ပြောဆိုပါရယ်အမတ်ခန်ရာဟာမီရဲ့စိတ်တွေရောပင်ကိုစရိုက်တွေပါပြောင်းသွားပြီးတော့လူဆိုးတယောက်လိုဖြစ်လာတဲ့အကြောင်းနဲ့အကြောင်းရင်းကိုမသိပေမဲ့လည်းသူ့သားရဲ့အပြုအမူနဲ့ပတ်သက်လို့ FBI ကိုအကြောင်းကြားခဲ့တယ်လို့ဖခင်ဖြစ်တဲ့သူကပြောပါရယ်အဲ့ဒီအချိန်တုန်းက FBI ကနေသူ့သားကိုဘလို့အရေးယူမှုမျိုးမှလုပ်ခဲ့တယ်လို့မထင်တဲ့အကြောင်းနဲ့လူ32ဦးဒဏ်ရာရသွားခဲ့ပြီးတဲ့လူ32ဦးဒဏ်ရာရသွားခဲ့တဲ့ပြီးခဲ့တဲ့သတင်းမှာပုံခွဲမှုကြောင့်သူရောသူ့မိသားစုပါထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့မိုဟာမက်ရာဟာမီကပြောပါရယ်လူတွေဒဏ်ရာရသွားစေခဲ့တဲ့သူသားရဲ့လောက်ရောက်ကိုပြစ်တင်ရှုံချတယ်လို့စုံစမ်းစစ်ဆေးမှုတွေမှာအပြည့်အဝပူပေါင်းဆောင်ရွက်သွားမယ်လို့လည်းမိုဟာမက်ရာဟာမီကဆိုပါရယ်ရှင
် New American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA ကနေတောက်ကြနေခြင်းနေခြင်းသတင်းတွေကိုတိုက်ရိုက်အတန်လွှင့်နေတာဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့လမ်းဘေးထောင်ပုံကွဲမှုကြောင့်ရဲတပ်ဖွဲ့ဝင်3ယောက်သေဆုံးသွားခဲ့ပါတယ်ဒီဘုံပေါက်ကွဲမှုဟာထိုင်းနိုင်ငံတောင်ပိုင်းကမလေးရှားနယ်စပ်နဲ့ထိစပ်နေတဲ့ရာလာခရိုင်မှာဖြစ်ပွားခဲ့တာပါဘုံပေါက်ကွဲမှုကြောင့်နောက်ထပ်ရဲတပ်ဖွဲ့ဝင်1ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီဒဏ်ရာရသွားတဲ့ရဲတပ်ဖွဲ့ဝင်ကိုတော့အခုခါမှာဆေးရုံမှာကုသမှုတွေပြုလုပ်ပေးနေတယ်လို့ထိုင်းတာဝန်ရှိသူတွေကဆိုပါတယ်ဘုရားဘာသာဝင်အများစုနေထိုင်ကြတဲ့ထိုင်းနိုင်ငံမှာရာလာခရိုင်ဟာမွတ်စလင်တွေအများစုနေထိုင်ကြတဲ့နိုင်ငံတောင်ပိုင်းပြည်နယ်သုံးခုတည်းကတစ်ခုဖြစ်ပြီးတော့2004ခုနှစ်ကဇန်နဝါရီလကစပြီးတော့မကြာခဏဆိုသလိုခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုခံလာခဲ့ရတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံတရားရုံးတစ်ခုကနေလူမှုအခွင့်အရေးဆောင်ရွက်သူအဖြစ်ထင်ရှားတဲ့ရှေ့နေဇီယာလင်းကိုလိန်လယ်မှုနဲ့ထောင်ဒဏ်12နှစ်ပြည်ဒဏ်ချမှတ်လိုက်ပါတယ်။တရုတ်အစိုးရနဲ့တဘောထားဆန့်ကျင်သူအမှုပညာရှင်အိုင်ဝေဝေလိုနာမည်ကြီးတဲ့လူတွေဖက်ကနေရှေ့နေလိုက်ပေးတာကိုလက်တုံပြန်တဲ့အနေနဲ့အခုလိုပြည်ဒဏ်ချခံရတာဆိုပြီးတော့လူအခွင့်အရေးတက်ကြွလှုပ်ရှားသူတချို့ကပြောပါတယ်။ရှီယာရဲ့အမှုနဲ့ပတ်သက်လို့ဂျူရီလူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုကြားနာစင်မှာတရားရုံးအပြင်ဖက်မှာတော့သူ့ရဲ့မိတ်ဆွေတွေမိသားစုဝင်တွေနဲ့ထောက်ခံသူအများအပြားစုယုံနေတာကြောင့်ဝတ်စုံပြင်းနေရောအရက်ဝတ်ရဲတွေနဲ့ပါလုံခြုံရေးထုထုထထချထားပါရယ်ရှီယာကို2014ခုနှစ်နောက်ပိုင်းမှာတရုတ်ရဲတို့ကထိန်းသိမ်းထားကြတာပါဂျာမနီပြင်သစ်ဒိန်းမတ်နဲ့နော်ဝေနိုင်ငံကအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးစောင့်ကြည့်လေ့လာသူတွေကိုလူမှုနဲ့ရောမထားပဲလုံခြုံတဲ့နေရာမှာခွဲထားပါရယ်ရှီယာဟာလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေထဲကတယောက်ဖြစ်တယ်လို့တရားပြိုင်ရှိနေသူဦးလည်းဖြစ်ပါရယ်လုံခြုံရေးနဲ့တည်ငြိမ်ရေးကြည်ကြဲပြင်းပြန်တိုးမြင့်ဆောင်ရွက်တဲ့လုပ်ငန်းရပ်တွေအဖြစ်လူမှုအတိုင်းဝိုင်းအပေါ်ထိရောက်စွာအရေးယူကင်တွယ်နေတဲ့သမရရှီချင်းပင်အစိုးရရဲ့လက်အောက်မှာရှေ့နေရှီယာအပြစ်ဒဏ်ကြားခံရမှာဖြစ်ပါရယ်နိုင်ဝတ်တောင်မကြတဲ့တရားရုံးစီရင်ချက်ချတာကိုရှီယာရဲ့ဇနီးနဲ့ညီတို့ကတက်ရောက်ခွင့်ပြုပါရယ်စီရင်ချက်ကိုရှင်းရှင်းလင်းလင်းကြားရလားဆိုပြီးဂျူရီလူကြီးရဲ့မေးမြန်းချက်ကိုရောမိသားစုဝင်တွေကပါစကားတစ်လုံးမှပြောခွင့်မရခင်ရဲတွေကရှေ့နေရှီယာကိုတရားရုံးထက်ကနေအတင်းဆွဲခေါ်သွားတယ်လို့ရှီယာရဲ့အကျိုးဆောင်ရှေ့နေဒင်းရှိကွီးကပြောပါရယ်ရှင်
ရုရှားနိုင်ငံရဲ့နိုင်ငံသားထောက်လှမ်းရေးအဖွဲ့ကိုဦးဆောင်ဖို့ရုရှားသမ္မတပူတင်ကသူ့ရဲ့ရည်ရှိမဟာမိတ်အုပ်ကိုခန့်လိုက်ပါတယ်လူတော်ဥက္ကဋ္ဌလည်းဖြစ်သမ္မတပူတင်ရဲ့အရာရှိချုပ်လည်းဖြစ်တဲ့ဆာဂေနာရစ်ကင်ကိုနိုင်ငံသားထောက်လှမ်းရေးအဖွဲ့အကြီးအကဲအဖြစ်ခန့်အပ်လိုက်တဲ့အကြောင်းရုရှားဆိုရကကျော်တော်ရင်းနေကညင်ညာခဲ့တာပါပြီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရ United Russia Party ကလွတ်တော်နေရာ၄ပုံ၃ပုံအနိုင်ရခဲ့ပြီးရပိုင်းအကြာမှာပဲအခုလိုခန့်အပ်ခဲ့တာဖြစ်ပါတယ်နာရစ်ကင်ဟာလက်ရှိနိုင်ငံသားထောက်လှမ်းရေးအဖွဲ့အကြီးအကဲမီခေးလ်ဖရက်ကော့ဖ်နေရာမှာအစားထိုးတာဝန်ယူမှာဖြစ်ပါတယ်မီခေးလ်ဖရက်ကော့ဖ်ကတော့သမ္မတပူတင်အစိုးရလက်ထက်မှာဝန်ကြီးချုပ်အဖြစ်၄နှစ်ကြာတာဝန်ယူခဲ့ဘူးသူဖြစ်ပြီးတော့2008ခုနှစ်ကစလို့နိုင်ငံသားထောက်လှမ်းရေးအဖွဲ့အကြီးအကဲတာဝန်ယူခဲ့တာပါရုရှားမှာအစိုးရထိပ်တန်းကောင်းဆောင်အပြောင်းလဲတွေဇက်တိုက်လှုပ်ဆောင်လာနေတဲ့အထက်မှာအခုဖြစ်ရက်ကနောက်ဆုံးလှုပ်ဆောင်လာလည်းဖြစ်ပါတယ်တိတ်မကြခင်တုန်းကတော့သမ္မတပူတင်ရဲ့နေပေါင်းများစွာမဟာမိတ်တူဖြစ်တဲ့သမ္မတပူတင်ရဲ့အရာရှိချုပ်ဆာဂေးအီဗနော့ဖ်ကိုသမ္မတကရာထူးကနေဖယ်ရှားခဲ့တာဖြစ်ပါတယ်ခင်ဗျာ
cyber ခိုးဝင်သူ hacker ရဲ့ website ဆာမျက်နှာ DC leaks ပေါ်မှာ scan ဖတ်ထားပုံရတဲ့ American သမ္မတကတော့ Michelle Obama ရဲ့ passport တပုံတင်ထားပါတယ်။ဒီပေါ်ပြချက်ထဲမှာ Hillary Clinton ရဲ့သမ္မတမဲဆွယ်စည်းရုံးပွဲအတွက်အလုပ်လုပ်ကိုင်းခဲ့တဲ့အင်ပီရောကအငယ်တန်းဝန်ထမ်းတွေရဲ့ပုဂ္ဂိုလ်ရေး email တွေလည်းပါဝင်ပါတယ်။ပေါက်ကြားသွားတဲ့အချက်လက်တွေကိုစိစစ်အတိမပြုရသေးပေမဲ့လို့ဒီအကြောင်းသိရှိထားသလိုစုံစမ်းမှုတွေလည်းလုပ်နေတယ်လို့ Obama အစိုးရအရာရှိတွေကပြောပါတယ်။ February 2015နဲ့ July 2016ခုနှစ်အတွင်းထောက်ပံ့ပို့ဆောင်ရေးနဲ့အရာရှိတွေရဲ့ခီးတွေတာဝန်ယူလုပ်ကိုင်တဲ့အင်ဖြူရောကအစ်မင့်အရာရှိတွေရဲ့ Gmail တွေကို Cyber ခိုးဝင်သူတွေကရရွက်ချက်နဲ့ဝင်ရောက်ခိုးယူသွားတာလို့ဆိုပါတယ်။ဒီထဲမှာသမရဂရောရဲ့နိုင်ငံကူးလက်မှတ်ကဓာတ်ပုံနဲ့ကိုရဲအချက်လက်တွေပါတဲ့စာမျက်နှာလည်းပါဝင်ပါတယ်။သူတို့ရဲ့ရရွက်ချက်ကနိုင်ငံရေးအာဏာကိုတလွဲအတုံးချတာမျိုးကိုဖော်ထုတ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရုရှားထောက်လှမ်းရဲ့အုပ်စုတွေနဲ့ဆက်ဆက်နေတဲ့ hacker တွေဒီကနေသတင်းတွေပေါက်ကြားသွားတာဆိုပြီးပြောဆိုမှုတွေကလည်းရှိနေတာပါ။နောက်ထပ်တခြားသတင်းတစ်ပုဒ်မှာတော့ internet website ကုမ္ပဏီတစ်ခုဖြစ်တဲ့ Yahoo ရဲ့ email သုံးဆွဲသူတန်900ကျော်စီကအချက်လက်တွေကို hacker တွေကခိုးယူသွားတယ်လို့ကြားရပတင်းနေမှာပဲကုမ္ပဏီကပြောပါရယ်။ဒါကို American နိုင်ငံပြင်ပကနိုင်ငံတစ်ခုကနေစီစဉ်လုပ်ကိုင်းခဲ့တယ်လို့စုံစမ်းမှုတွေကနေတွေ့ရတယ်လို့ Yahoo ကပြောပါရယ်။ခိုးယူခံရတဲ့email account ပိုင်ရှင်တွေရဲ့နာမည်လိပ်စာဖုန်းနံပါတ်နဲ့မွေးတက်ကိတွေနဲ့ password တွေပါတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဘန်စင်းနံပါတ်တွေနဲ့အချက်အလက်တွေတော့ပါသွားပုံမရဘူးလို့ဆိုပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့က +1 တူလောင်ထားတဲ့ဂိုဒေါင်တစ်ခုမီးအကြီးကျယ်လောင်ကျွမ်းခဲ့တာကိုငြိမ်းသက်ခဲ့စေရန်အတွက်မှမီးတပ်သမား၈ဦးသေဆုံးသွားခဲ့တယ်လို့ရုရှားနိုင်ငံအရေးပေါ်အခြေအနေများဆိုင်ရာဝန်ကြီးကပြောလိုက်ပါတယ်မီးတပ်သမားတွေဟာအဲ့ဒီဂိုဒေါင်ရဲ့အမိုးပေါ်ကနေမီးငြိမ်းသက်နေစဉ်အတွင်းအမိုးပြိုကျပြီးသေဆုံးသွားခဲ့တာဖြစ်တယ်လို့ရုရှားအရေးပေါ်အခြေအနေများဆိုင်ရာဝန်ကြီး Vladimir Pushkov ကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
and I know Nellan တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့အင်းဝအချုပ်ဆိုင်မှုကိုလူ့အခွင့်အရေးကော်မရှင်ကရော်ကြီးနဲ့ကြေးအေးဖို့ဂျားဝင်စိတ်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဖို့ PR တွေပေးနေတဲ့အကြောင်းကိုကြည့်ရအောင်ပါညင်ပတ်နှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးနှစ်ယောက်ရဲ့အမှုကိုလိုက်ပါဆောင်ရွက်ရမှာပြက်ကွက်မှုတွေရှိခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုအပြောင်းလဲတွေလုပ်ပြီးပြန်လည်ဖွဲ့စည်းဖို့တောင်းဆိုတာကိုဥပဒေနဲ့အညီဖြစ်စေလိုတယ်လို့ကော်မရှင်ကပြောပါတယ်လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့လွှတ်တော်မှာပါတောင်းဆိုလာခဲ့တာပါဒီဖြစ်ရပ်မှန်ကိုဖော်ထုတ်ခဲ့တဲ့သတင်းသမားကတော့သမရရဲ့ဂုဏ်ပြုစုကိုဒီကနေ့ပဲပေးအပ်ချီးမြှင့်ခဲ့ပါတယ်အကြောင်းဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ခန္ဓာကိုယ်ပြည့်ရွှင်းတဲ့အထိနှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့အိမ်အကူမိန်းကလေးနှစ်ယောက်ရဲ့အမှုအတွက်ထိုက်တင့်တယ်လို့အရေးယူနိုင်အောင်လှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တွေကိုအရေးယူဖို့ကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဖိအားပေးတောင်းဆိုမှုတွေကြီးထွားလာချိန်မှာပဲဥပဒေနဲ့အညီဆောင်ရွက်လာရင်လက်ခံမှာဖြစ်တဲ့အကြောင်းကော်မရှင်ရဲ့အစိမ့်မြင့်တာဝန်ရှိသူတဦးကပြောဆိုလိုက်တာဖြစ်ပါတယ်လူ့အခွင့်အရေးကော်မရှင်မှာတာဝန်ယူထားသူအချို့ဟာစစ်ဆိုးရနဲ့နှိဇက်သူတွေပါဝင်နေတဲ့ဆိုပြီးစတင်ဖွဲ့စည်းလိုက်တဲ့2011ခုနှစ်ကတည်းကအခြေအတင်ဖြစ်စရာတွေနဲ့လည်းကြုံခဲ့ရတာပါအခုနောက်ဆုံးကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ပြဿနာတွေပေါ်လာရာကတာဝန်ရှိသူအချို့ကိုအရေးယူဖို့ဒါမှမဟုတ်ပြန်လည်ပြင်ဆင်ဖွဲ့စည်းဖို့တောင်းဆိုမှုတွေတကြော့ပြန်ထွက်ပေါ်လာတဲ့အတွက်ဒီလိုဆောင်ရွက်လာမယ်ဆိုရင်ဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်မယ်လို့ကော်မရှင်တူဥက္ကဋ္ဌဦးစစ်မြိုင်ကပြောဆိုလိုက်ပါတယ်ပြော
တာဘူးရအဲ့ဒါတွေကတော့အဲ့ဒါတွေကတော့ကျွန်တော်တို့ယူမမီဘူးကျွန်တော်ပြင်ပြောင်းလဲတာတော့ပြင်ဆင်ဖွဲ့တာဆိုတာကျွန်တော်တို့နဲ့မဆိုင်တော့ဘူးကျွန်တော်တို့ဖွဲ့ပြီးတဲ့ပုံစံတွေနဲ့ဆိုင်တာလေကျွန်တော်တို့ဖွဲ့တာဥပဒေနဲ့ဖွဲ့တာဖြစ်တဲ့အတွက်တကယ်၍ကျွန်တော်တို့ကိုဖြစ်မယ်လူလဲမယ်ဆိုလဲဥပဒေနဲ့အမီလုပ်ရမှလည်းကောင်းတာပေါ့ဗျာဒါပါကျွန်တော်တို့ကဘာမှသိနေကြောလို့ပေါ့
အခုခါမှာတော့မိန်းကလေးငယ်တွေကိုရော်ကြေးပေးကြေးအေးတာတွေကိုလက်ခံခဲ့တဲ့လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့ပြည်သူ့လွတ်တော်မှာမနေ့တုန်းကအရေးကြီးအစိုးတင်သွင်းခဲ့တယ်လို့ပုဂ္ဂလိကရှေ့နေအဖွဲ့အစည်းတွေကလည်းတရားစွဲဖို့ကိုလည်းချိန်ချောက်ထားပါတယ်ပြည်သူ့လွတ်တော်မှာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ထားတဲ့အတွက်ဆွေးနွေးရာမှာကော်မရှင်ဘက်ကတွားရောက်ဖြေရှင်းဖို့ပြင်ဆင်ထားတယ်လို့လည်းဦးစစ်မြိုင်ကအခုလိုပြောပြပါတယ
်ဒီကတော့ဟိုသွားမှာကတော့ဟိုပေါ့ဥက္ကဋ္ဌနဲ့နောက်တူသွားမှာပေါ့အဲလွတ်တော်ကလည်းဖိတ်စာရပါပြီဟိုကျွန်တော်တို့ကတော့အဲ့ဒီကနေပတ်သက်တဲ့ဟာကိုဟိုပေါ့တိုင်းစာပေါ့ကိုစိဝင်းစီကတိုင်းစာရတာနေစာပြီးနောက်ဆုံးဒီဘာတွေလုပ်တယ်ဆိုတော့ဒီဆောင်ရွက်ချက်လေးတွေဟိုစီကာစင်ကတင်ပြမှာပါအဓိကတော့ဒါပဲအဲ့ဒီဆောင်ရွက်တာတွေကဟို Paris Principles နဲ့ကိုင်ညီတာတွေနောက်ပြီးတော့ကျွန်တော်တို့ဥပဒေနဲ့ကိုင်ညီတာတွေဒါလေးတွေကိုကျွန်တော်တို့အထောက်အထားပြပြီးတော့ပြောမှာပေါ့ပြောဖို့ကျွန်တော်တို့ပြင်ထားတာပေါ့ဗျာ နောက်မြင်သားတယ်ဆိုတော့အလုံးဝိုင်းပြီးအကြံပေးကြတာပေါ့
လက်လုံးမှာတော့ကျွလွန်သူတွေလို့ဆွဆွဲခံထားရတဲ့ရန်ကုန်မြို့အင်းဝအချုပ်ဆိုင်ကမိသားစုဝင်အနည်းဆုံး၄ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးလူမောင်ခိုမှုပုံမှန်တွေနဲ့အမှုဖွင့်အရေးယူထားပါတယ်။အမှုကိုဆက်လက်စုံစမ်းစစ်ဆေးရမှာတော့အပြင်းထန်ဒဏ်ရာရအောင်ပြုလုပ်မှုနေအိမ်ကနေမထွက်နိုင်အောင်မတရားတားဆီးပိတ်ပင်မှုတွေကျွလွန်ကြောင့်ပေါ်ပေါက်လာတဲ့အတွက်နောက်ထပ်ဥပဒေပုံမှန်တွေနဲ့ထပ်မံအရေးယူထားပါတယ်။ဒီပြင်တန်တရားရှိသူနောက်ထပ်တဦးကိုလည်းထပ်မံဖမ်းဆီးထားကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပဲသတင်းထုတ်ပြန်ထားပါတယ်။ညင်မဲ့နှိပ်စက်မှုတွေကြုံခဲ့ရတဲ့မိန်းကလေးတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစောင့်ရှောက်ထားပြီးကျွလွန်သူတွေအဖြစ်ဆွဆွဲခံရသူတွေကိုတော့ကလေးသူငယ်ဥပဒေနဲ့ပါနောက်ဆက်တွဲအမှုဖွင့်အရေးယူထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ရကလူထုကြားမှာလူအခွင့်အရေးကော်မရှင်အပေါ်မကြေနပ်ချက်တွေကြီးပွားလာတဲ့အထိအမှုမှန်ကိုစတင်ဖော်ထုတ်စုံစမ်းပေးခဲ့သူမြမနောင်းတည်င်းဌာနကကိုဆွေဝင်းကိုတော့သမရကပေးရတဲ့ဂုံပြုစုကိုနေပြည်တော်မှာပြန်ကြားရေးဝန်ကြီးဥဖိန်မြင့်ကပေးရခဲ့ပါတယ်။သမရကဂုံပြုစုချီးမြှင့်လိုက်တဲ့ကိုဆွေဝင်းနဲ့ညှင်းမှတ်နှိပ်စက်ခံခဲ့ရတဲ့မိန်းကလေးငယ်တွေအတွက်လုံခြုံရေးအရာကာကွယ်စောင့်ရှောက်မှုပေးဖို့ကိုလည်းသမရယုံကဒီတည်င်းပတ်ထဲမှာပဲညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမှုနဲ့ပတ်သက်လို့လည်းအနီးကပ်စောင့်ကြည့်လေ့လာတော့မှဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
အင်အကူလုတ်သားမင်းကလေးငယ်တွေကိုအင်ရှင်တွေကနှိပ်စက်ညှဉ်းပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရမယ်ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဖြေရှင်းလှုံ့ဆော်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရပ်ကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။အခုတစ်ခါမှာတော့ကရင်ပြည်နယ်မှာတိုက်ပွဲသတင်းနောက်ဆုံးရအခြေအနေကိုတင်ပြပါမယ်။ကရင်ပြည်နယ်လှိုင်းဘွေမြို့နယ်မဲသဝဒေသဘက်မှာကရင်နယ်ခြားစောင့်တပ် BGF နဲ့မြမတက်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေ DKBA ခွဲထွက်အဖွဲ့တို့အခြေပြုစခန်းနဲ့လမ်းကျောတခြားကိုထိန်းချုပ်နိုင်ပြီးဆိုပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးပါဒီကနေ့ကြုံထော်အထက်နားမှာဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးလွတ်ရာကိုတန်းရှောင်နေရပါတယ်မြန်မာအာဏာပိုင်တွေကစစ်ဘေးရှောင်တွေနေရက်ကိုပြန်ဖို့တိုက်တွန်းနေပေမဲ့လုံခြုံရေးအခြေအနေကနေရက်ပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ထိုင်းချေဆိုင် VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ပါကရင်နယ်ခြားစောက်တပ် BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေမဲတော်ဒေသကခွဲထွက် DKP တပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ပြီမဲ့တိုက်ပွဲတွေတော့ဆက်လက်ဖြစ်ပွားနေပါတယ်ဒီကနေ့မနေ့မှလည်းလိုင်းပွဲမြို့နယ်ကျုံတော်အဆက်ဘက်ကထီကလော့ဖော့ရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရွာသား50ခန့်ကိုမြန်ကြီးမြို့စစ်ဘေးရှောင်စခန်းကိုပို့ဆောင်ဖို့စီစဉ်နေတယ်လို့ကျုံတော်ဒေသခံလူကပြောပါတယ
်ထီကလော့ဖော့ရွာအဆက်မှာပေါ့အဲ့ဘက်မှာအခုဒီ National Highway လေးရအနေဖြစ်နေတာဖြစ်နေတော့အခုသူတို့တိုက်ရွာပြင်းရှင်းရှင်းနေတာကျုံတော်ရေးတော်ထပ်ပေါ့ဒီကနေ့ကဘာမှမရဘူးအဲ့ထီကလော့ရွာကအယောက်50ကျော်ဓမ္မတတုတ်ခေါ်လာတယ်ဆိုချူကားနေတယ်ပေါ့နော်ကဲကြေးကားနေသူဒီမြတ်တန်းဝင်းမုံခန်းလာတော့ခေါ်လာတယ်သူစိတ်ရင်းနေပါလို့ဘုလိုအဲ့မှာတော့50ကျော်ကျန်နေရကြတာ
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲပေါ်မှာ BGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကနေ့နေရှင်ရင်းဒေါက်တာဖွဲ့ကမတင်ငန်းနေရာလေးနည်းနည်းပြင်ရှင်းရတာဟုတ်တယ်အဲဒီလမ်းကြောင်းတစ်လျှောက်ပေါ့နော်သူအဖွဲ့တွေကွဲပြီးတော့မှ10ရောက်အဖွဲ့တို့တော့30အဖွဲ့တို့မျိုးတွေတော့ချက်ပြင်းတော့ပေါ်နေတာပေါ့နော်မိုင်းဆွဲတာတို့တွန်ဖူတိုက်တာတို့ဘာလို့လဲဆိုတော့တို့လက်အုံးမှာပဲလို့ကျွန်တော်တို့ကြိုတင်ပြောလာတာဟုတ
်ကရင်ပြည်နယ်မဲရဝေါ်ဒေသအတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလို့ TGB ခွဲသက်ဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစိုးရဲထက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရှိနိုင်တဲ့ပြည်နယ်ဂုံးတွေတို့လက်နက်ကြီးနဲ့ live ပစ်ခတ်နေတာရှိတယ်နော်နေရဆိုလို့ရှိရင်ဒါကျမ်းမတွေကြီးမှပစ်ခတ်မှုဖြစ်ကြတယ်လို့နော်အသေးအပြောက်ရှိတယ်လို့လည်းကြားတယ်နော်အဲဒါလည်းရှိရဆိုတော့အသေးချမသိရဘူးပေါ့နော်ဟိုစီတိုင်းမှုရှိတယ် mind ရှိတယ်ဆိုတော့သိရတယ်နော်သာဒီမနေ့ကညနေပိုင်းမှာလည်းဒီကလော့ဒဲနဲ့ဒီဒေါ်ဒါကြားမှာလည်းဟိုတက်မော်နဲ့ဒီတဲကြားကြောင်းတက်ဘက်ကနော်ဟိုသူပူပေါင်းဖွဲ့ဘက်ကတွေကိုမိုင်းဖြီးပြီးတော့နော်ဟို၃၄ဦးတန်ရာရတယ်လို့သိရတယ်နော်နောက်ဒီသူတို့အဲ့ဘက်မှာလည်းဟိုရွာသားအိမ်၃လုံးမီးရှို့သွားတာကြည့်နော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်နှစ်ဖက်ထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးဒီတိုက်ပွဲကြောင့်မဲရဝေါ်ဒေတာချေရွာ20ကရွာသား4000ကျော်ဟာစစ်ပေးလွတ်ရမြန်ကြီးငုဒေတာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ် Leshi Merwa de Dagu, Kayen, Neja, Salta, BGN, Yamatamura, Pubang, Tapodogani, Tinchon, and Bifilu, Sipi, Togate, Litangu, Kayen, Bine, Soyane, Shiton, Nasit, and Najo, Time Mugani, Tasaya, Jiago, Pianpo, Pinsin, Nizalu, BG, Pianja, Yashi, Pumun, and Monsoga, Kulu, Piovare.
မင်းကတော့ဒီရှိတော့တိုင်းရှိတော့တိုင်းတို့တိုင်းမှုကတော့လူတွေနေရပြန်ဖို့အတွက်ကိုပြောနေပြီလေပြောနေပြီဆိုတာကတော့ဖိအားပေးရတာမဟုတ်ဘူးเนาะပြန်နေလဲဆိုပြန်လို့ရတော့လေထားမျိုးကျွန်တော်လည်းအပိုင်းလိုက်အပိုင်းလိုက်ပေါ်သူတို့ပြန်မဲ့ရတာရတာမှလည်းကျွန်တော်တက်ပြီးရှိပြီလေဒါမှမဟုတ်လည်းကျွန်တော်ဒီရက်တွေရှိပြီဆိုတာကြတော့အဲ့မှလည်းသူတို့တိုင်းကတော့အကုန်လုံးမှားထားတာလေဟိုတိုင်းမှုတမဟုတ်
ရင်းကိုပြန်ဖို့အဆင်မပြေသေးဘူးလို့ကျုံထော်ဒေတာခန်တို့ကပြောပါတယ
်။ပြေမိုင်းနေချင်တယ်။ဒီမှာတော့ဘူးမှမပြန်ဘူး။အပြန်နဲ့ပြန်ထပ်ပေါ်လာတာလေ
။ DGB ခွဲဆက်ဖွဲ့တွေအနေနဲ့မိုင်းဆောင်ဖောက်ခွဲတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့ထောင်ထားတဲ့ဘုံတွေ၊မြေမြုပ်ဘုံတွေကိုနေမြေခန်အင်ဂျင်နီယာတပ်နဲ့တပ်မတော်စစ်ကြောင်းတွေကနေနေမြေရှင်းလင်းခဲ့ရမှာဝဘိုးဆောင်ကျုံထော်နေမြေတွင်မိုင်းမျိုးစုံ238လုံးမဲရောပြနေမြေတွင်မိုင်းမျိုးစုံ383လုံးစုစုပေါင်းမိုင်းမျိုးစုံ609လုံးတို့ကိုအချိန်မီဖော်ထုတ်ရှင်းလင်းသိမ်းဆည်းရမိခဲ့တယ်လို့မြန်မာတမတော်ဘက်ကမနေ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာတမတော်ဘက်ကသတင်းထုတ်ပြန်မှုနဲ့ပတ်သက်လို့ခွဲထွက် TGB ဖွဲ့ရသတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစွန်ရက်ထက်ကအခုလိုထုတ်ပြန်ခဲ့ပါတယ်
။သူတို့ရဲ့ထုတ်ပြန်ချက်ပေါ်မှာတုံ့ပြန်ပြောဆိုဖို့ဆိုတာတော့မရှိပါဘူး။ဒါပေမဲ့စစ်မှန်တဲ့ဒီတပင်းအချက်လက်တွေထုတ်ဖို့ပါပဲ။အဓိကဒီဘုံနဲ့ဆိုရဲဟာပတ်သက်လို့တကယ်တကယ်သူတို့ဒီ network data ဘက်မှာသူတို့ဒီစစ်စင်ရေးရနော်ဟိုမိုင်းတွေတုံးခဲ့တာပဲရှိတယ်။ပြင်ပြည်နယ်ထဲမှာကျွန်တော်တို့တနပ်ပေါက်နေနေတဲ့အချိန်မှာအတနည်းရရမှာဘုံတွေလဲဟိုကျွန်တော်တို့ DGB ပဲဟိုနေရာဘုံတွေ DGB ဟိုနေရာဖြစ် DGB ဆိုတော့အနေထားတော့ဟိုကျွန်တော်တို့တိတ်လက်မခံကျင်ဘူး။နော်ဟိုတခါတကြံသူတို့ဟာသူတို့လှုပ်တယ်သူတို့ကသူတို့ခေါ်တယ်သူတို့ကသူတို့မိတယ်သူတို့ကနာမည်ကောင်းယူတယ်တခါလေကြံသူလုံခြုံရေးတင်းကျပ်နေတဲ့နေရာမှာဘုံလန်းဖြစ်စဉ်ဆိုပြီးလှုပ်တယ်သူတို့ကသူတို့လှုပ်ပြီးလဲဟို DGB ကောင်းစင်တက်မှာပဲ
မြန်မာသမ္မတအနေနဲ့ကတော့စက်တင်ဘာလ19ရက်နေ့ကမြန်ကြီးငူမဲရောလမ်းလျှောက် KKO ဂလူတူဘောကရင်စီယုံခွဲသက်သက်ဖွဲ့အခြေပြုလှုပ်ရှားတဲ့စခန်းအလုံးကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးစက်တင်ဘာ23ရက်နေ့ထိတော့ထိသေးတိုက်ပွဲစုစုပေါင်း19ကြိမ်ဖြစ်ပွားခဲ့ပြီးသမ္မတကအရာရှိစစ်တီတချို့ကြဆုံတန်ရာရရှိခဲ့တယ်လို့ KKO ခွဲသက်ဖွဲ့ကတိုက်ရင်မှုဆင့်ရှိသူ2ဦးပါဝင်4ဦးတိတ်ဆုံးခဲ့ပြီးတော့ဘူကြီးစစ်သူဦးကိုရှင်ဖမ်းမိခဲ့ပြီးတနက်9လက်မော်လိုရီ2စီးထော်လာကြီး2စီးစံကယ်4စီးနဲ့ကြီးမျိုးစုံ1189တောက်တို့ကိုတိမ့်စီရမိခဲ့တယ်လို့မနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပို့ပို့ထားတာပါတစ်ဆက်ထဲမှာပဲဒီကရင်ပြည်နယ်စစ်ပွဲတွေကဒုက္ခတွေတွေအကြောင်းကိုပြောပြပါမယ်မဲတော်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံခွာထွက်ပြေးနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေဟာတိုက်ပွဲကနေကိုလွတ်ယုံထွက်ပြေးလာရတာကြောင့်အင်ညာကနေအတုံးဆောင်တွေလိုအပ်ချက်တွေရှိနေတယ်လို့မြန်မာနိုင်ငံတက်ချင်းတွေအတင်းကပြောဆိုလိုက်ပါတယ်။မြန်ကြီးငူဒေသမှာဆစ်ရှောင်နေရတဲ့လူ၄000တဲမှာကလေးငယ်တထောင်နီးပါးပါဝင်နေပါတယ်။ကိုလူယုံထွက်ပြေးလာရတဲ့ဆစ်ရှောင်ဒုက္ခသည်တွေကခြံထားခဲ့တဲ့အိုးအိမ်ကျွေးနွားနဲ့စိုက်ခင်းတွေဆုံးရှုံးမဲ့အရေးကိုလည်းစိုးရိမ်နေရပါတယ်။အပြည့်စုံကမှတင်ပြထိုက်ပြောပြပေးမှာပါ။
ကရင်ပြည်နယ်မဲတော်ဒေသမှာစက်တမလာစန်းကစတင်ခဲ့တဲ့ကရင်နယ်ခြားဆောင်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ခွဲထွက် DKBA တပ်တွေကတစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူ4000လောက်ထဲမှာကလေးငယ်1000နီးပါးပါတယ်လို့မြန်မာနိုင်ငံချက်ချင်းဒီအသင်းကပြောဆိုလိုက်ပါတယ်တိုက်ပွဲဖြစ်ပွားရာဒေသတော်အိုက်ကရွာပေါင်း22ရွာရှိပြီးဒီထဲကရွာ20လောက်ကမြန်ကြီးငူအထုထေတာကဖုံးတော်ကြီးကြောင့်နှစ်ချောင်းမှာဆစ်ဆောင်ခိုးလုံနေကြရတာဖြစ်ပါတယ်။ဒီဆစ်ဆောင်ပြည်သူတွေကတိုက်ပွဲကနေကိုလို့ယုံလာကြရတာကြောင့်အတုံးအဆောင်တွေလိုအပ်နေတယ်လို့လိုအပ်ချက်တွေကိုကွင်းစင်စစ်တမ်းကောက်ယူခဲ့တဲ့မြန်မာနိုင်ငံချက်ချင်းဤအသင်းကပြောပါတယ်။မြန်မာနိုင်ငံချက်ချင်းဤအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့ assessment ကတော့လောဆန်တို့အတဲ့ကြမှာသူတို့ကနေပြီးတော့ဒီရုပ်တရက်ဆစ်ဆောင်လာတဲ့အတွက်ပေါ့လေ။သူတို့မှဒီအများကြီးတရားလိုအပ်တာတော့ပါမလာတာတော့ရှိအောင်အရှင်အောင်နဲ့ကျွန်တော်တို့ကတော့မနေ့ကတော့ကျွန်တော်တို့နဲ့အတူ ICRC ကပေါ်ပြီးတော့လက်ရှင်အောင်အလုံးတစ်ဆောင်ပြုပါတယ်နောက်ပြီးရင်သူတို့အိမ်နဲ့အတွက်ဒီဖြာတို့ပေါ့နော်ဖြာလေးနောက်ပြီးကျွန်တော်တို့ရေပန်းစီပြားဒါတွေလည်းကျွန်တော်တို့ဖြန့်ဝေပေးပြီးဖြစ်ပါတယ်ဒီနိုင်ငံကြီးမှာသူစစ်ချုပ်နေရတော့ဒီဖုံးတော်ကြီးကောင်းနေမှာလုပ်တာတဲ့အတွက်အမှဒီသက်ဆိုင်ရာဒေသအနာပါစုရရဲ့တခြားသောအလူချင်းတွေရဲ့နေပြီးတော့သူတို့ဒီစာနယ်ဥစ္စာတော့ဒီဆွတ်ဆောင်လာတဲ့လူတွေတွေ့ရတော့စာနယ်ဥစ္စာတော့လုံးလောက်မရှိပါဘူးခင်ဗျာ။ဒါမှမဟုတ်တော့4000လောက်ရှိပါတယ်4000လောက်မှာကလေးဤတက်တာ1000လောက်ပါပါတယ်ခင်ဗျာ
။ဆစ်ဆောင်လာရတဲ့ကလေးငယ်တွေရဲ့တကူရေးတန့်ရှင်ရေးအပါအဝင်ဆစ်ဆောင်လာသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကေဆယ်ရေးစခန်းများဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းဆောင်ရွက်နေပါတယ်လို့ မြန်မာနိုင်ငံချက်ချင်းနေအတင်းနဲ့နိုင်ငံတကာချက်ချင်းနေကော်မတီတို့ကပူးပေါင်းသတင်းထုတ်ပြန်ပါလေစစ်ဆောင်လာကြသူတွေကကြံရှိနေတဲ့အိုးအိမ်နဲ့စီးပွားရေးလုပ်ငန်းတွေအတွက်စိုးရိမ်နေကြတယ်လို့လည်းမြန်မာနိုင်ငံချက်ချင်းနေအတင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ
်အဲ့မှာအုတ်ချင်မှလုပ်နေတဲ့ဒီကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်ချက်ချင်းနေတပ်ဖွဲ့ဝင်တွေစီရတဲ့နောက်ကရင်ပြည်နယ်ချက်ချင်းနေဦးစီးမှုပထမဆုံးရုစီးယားရဲ့တင်ရဆိုဒီလူတွေကအတိအကျတော့သူတို့ကဒီစိုးရိမ်ကြတာဒီဖြစ်ပေါ်နေတဲ့တိုက်ပွဲဟာရေရှည်ဖြစ်သွားမှာကိုသူတို့စိုးပါတယ်။ဒါကြောင့်လဲဆိုတော့ကိုကိုရင်ကို့မှာရှိတဲ့ဒီစိုက်ပွဲကိုပစ်ပြီးတော့သူတို့ကဆစ်ဆောင်လာတဲ့ကြောင့်ရေရှည်နေပြီးတော့ဒီတိုက်ပွဲဆက်ဖြစ်နေမှာဆိုရင်သူတို့ကသူတို့ရဲ့ကြတာကိုမပြန်နိုင်မှာစိုးပါတယ်။ဒါပေမဲ့ဒီနေ့ရတဲ့တင်ရဆိုရင်အခုတချို့တဝက်ကြတော့ဒီတိုက်ပွဲလေးလည်းအခုဆိုလဲငြိမ်းပါဖြစ်တဲ့ကြောင့်တစ်ခွတ်တဝက်တာလဲဒီမိမိရဲ့နေရာကိုဆက်တင်ပြီးတော့ပြန်နေတယ်လို့သိရပါတယ်ခင်ဗျာ
။ကရင်ပြည်နယ်မဲတော်ဝတိုက်ပွဲတွေအတွင်းတပ်စခန်းအချို့ဆွန့်လွတ်ခဲ့ရတယ်လို့ DKBA ခွဲထွက်အဖွဲ့ဘက်ကပြောပါတယ်။မြန်မာစုရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေကတော့မြိုင်းကြီးငူဒေသကစစ်ဆောင်ကယ်ဆယ်ရေးစခန်းနှစ်ခုကိုတွားရောက်ခဲ့ပြီးစစ်ဆောင်နေကြသူတွေပြန်လည်ထူထောင်ရေးအတွက်မူလအခြေအနေထက်ကောင်းမွန်အောင်ကူညီပေးပါမယ်လို့ကတိပြုခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါ့အပြင်အမှတ်နှစ်တက်မတော်စီရုံကိုသွားခဲ့ပြီးကုသမှုခံယူနေတဲ့တက်မတော်သားနေနဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်ရှင်
။မှတ်သိကြီးထိုက်တင်ပြသွားပါ။ VOA American သံမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုတ်လွှင့်ပေးနေပါတယ်။ဒီညနေပိုင်းစီစဉ်အပြင်ညပိုင်းအစီအစဉ်တွေကိုလည်းည9နာရီနဲ့10နာရီထိထုတ်လွှင့်ပေးနေပါတယ်ရှင်။ဒီ UI ကနေတောက်ကြနေညနေခင်းစီစဉ်တွေကိုမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကအကြီးညာပေးပါမယ်ရှင
်အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုရဲကအငင်းပွားစရာပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှေ့ကျန်းမြောက်ကာရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာ၃ညမြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်ညစနိုင်နောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုဆန္ဒပြသူရပေါင်းများစွာကလိုင်းနာခြင်းမရှိဘဲတောက်ကြနေအစောပိုင်းကအထိလမ်းတွေပေါ်ကိုဆန္ဒပြခဲ့ကြထွက်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဘက်ကငြင်းညမ်းစွာဆန္ဒပြနေသည်များသူတို့အနေနဲ့ညမထွက်ရအမိန့်ထုတ်ထားတဲ့အတိုင်းနဲ့အေးအေးယူဆောင်ရွက်သွားဖို့အစီအစဉ်မရှိဘူးလို့အာဏာပိုင်တွေကပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့ကတဘုံအဖွဲ့ထိန်ချုပ်ထားတဲ့နေရာတွေကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့အပြင်းထန်ဖြစ်ပွားခဲ့ပါတယ်ကြာသပတေးနေ့ညပိုင်းကဒီကနေ့မနက်အစောပိုင်းအချိန်ထိလေကြောင်းတိုက်ခိုက်မှုအကြိမ်30ထပ်မံရှိခဲ့တဲ့ကြောင်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာစီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ရဲ့အဆောက်အဦတွေတဲကနှစ်ခုကိုထိမှန်ခဲ့တဲ့အကြောင်းအရက်ဖက်ကာကွယ်ရေးအဖွဲ့တွေကပြောပါတယ်အမေရိကန်ပြည်တော်စုကိုကြမ်းဖက်တိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးမှာအသက်မသေးပဲကြံရစ်သူတွေနဲ့တေဆုံးသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နှစ်နာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ဆော်ဒီအစိုးရပေါ်မှာတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအမေရိကန်သမ္မတဘရောက်အိုဘားမားကဗီဒီယိုအာဏာသုံးပြီးတော့ဒီကနေ့တောက်ကြနေမှာပယ်ချသွားမှာဖြစ်ပါတယ်ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေပေါ်မှာတရားဥပဒေကြောင်းအရအန္တရာယ်ရှိလာနိုင်တယ်လို့သမ္မတအိုဘားမားကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှဝန်ကယ်လီဖြစ်ပါတယ်ကျွန်မအီတန်ဆမရှင် VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10နာရီထိလိုင်းဒိုမီတာ24 25နဲ့58တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ညပိုင်းအစီအစဉ်တွေမှာဆိုရင်တော့တုတ္တဆုံတဲ့မြန်မာတခွင်အစီအစဉ်နဲ့မျိုးသမီးကနာစတာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါ့ကျမရှင်လန်းပါစီရှင်
This program has come to you from the Voice of America, Washington.